မြန်မာနိုင်ငံကရေဘေးဒုက္ခသည်နှစ်သိန်းကျော်အတွက်စားနပ်ရိက္ခာတွေထောက်ပံ့နိုင်ရေကုလသမဂ္ဂစားနပ်ရိက္ခာအေဂျင်စီ WFP ကစီစဉ်နေတယ်လို့မနေ့ကကြေညာခဲ့ပါတယ်။ဒီအတော်တွင်းမှာပဲအရာဝတီမြို့ဝကျွန်းပေါ်ဒေသတွေမှာရေကြီးမှုအန္တရာယ်ဒုတိယအကြိမ်မြောက်ကြုံတွေ့လာနိုင်တဲ့အခြေအနေတွေရှိတယ်လို့ကုလသမဂ္ဂ OCHR ကသတိပေးလိုက်ပါတယ်။မအင်ဂျင်နိုင်ကအကြောင်းဆောင်ကိုတင်ပြပေးမှာပါရှင်။
မြန်မာနိုင်ငံမှာမုတ်တုံမိုးတဲထံပြီးညရေကြီးမှုကြောင့်လူပေါင်း80နီးပါးတိတ်ဆုံးခဲ့ပြီး2,500ကျော်ရေဘေးဒုက္ခရောက်နေတယ်လို့ကုလသမဂ္ဂကဗုဒ္ဓဘူးနေ့ကပြောပါတယ်။ကုလသမဂ္ဂနဲ့သူ့ရဲ့လက်အောက်ခံအဖွဲ့အစည်းတွေကလည်းဘေးအန္တရာယ်ကယ်ဆယ်ရေးအတွက်မြန်မာနိုင်ငံကိုအကူအညီပေးနေရမှာ WFP ကနေနိုင်ငံတော်ဝန်ရေဘေးဒုက္ခတဲ့2,000ကျော်အတွက်စားနပ်ရိက္ခာတွေထောက်ပံ့ဖို့စီစဉ်နေတယ်လို့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတူရေးမှုချုပ်ရုံးရဲ့ကြော်ခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျရစ်ကပြောပါတယ
် Our colleagues at the World Food Program said they're working to do
ကျွန်တော်တို့ကုလသမဂ္ဂစားနပ်ရိက္ခာအေဂျင်စီ WFP ကမြန်မာနိုင်ငံမှာရေဘေးဒဏ်အဆိုးရွားဆုံးခံစားနေရတဲ့ဒေသတွေကဒုက္ခသည်ဥယျာဉ်2,000ကျော်အတွက်စားနပ်ရိက္ခာတွေကိုထောက်ပံ့ကူညီဖို့စီစဉ်ဆောင်ရွက်နေကြောင်းမနေ့ကကျွန်တော်တို့အကြောင်းကြားထားပါတယ်ရင်နှောင်းမှုမှုကြောင့်လမ်းပန်းဆက်သွယ်ခက်ခဲနေတဲ့ပဲခူးတိုင်းချင်းပြည်နယ်၊ကချင်းပြည်နယ်၊မကွေးတိုင်းမွန်ပြည်နယ်၊ရခိုင်ပြည်နယ်နဲ့စကိုင်းတိုင်းတို့မှာရှိနေတဲ့ရေဘေးဒုက္ခသည်တွေကိုလည်း WFP ကအရေးပေါ်အကူအညီတွေထောက်ပံ့နေပါတယ်
။ဩဂုတ်လ2ရက်နေ့ကစပြီး WFP အနေနဲ့အစိုးရနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေအခြားကုလသမဂ္ဂလက်အောက်ခံအဖွဲ့တွေနဲ့ပူးပေါင်းပြီးရေဘေးတင်ဒေသတွေကလူပေါင်း 8,000 ကျော်အတွက်လဲစားနပ်ရိက္ခာတွေကိုထောက်ပံ့ကူညီခဲ့တယ်လို့စတီဖန်ဒူဂျရစ်ကဆိုပါတယ်။ဒီအတောတွင်မြန်မာနိုင်ငံအောက်ပိုင်းမြဝကျွန်းပေါ်ဒေသမှာနောက်ထပ်ရေကြီးမဲ့ NDA ရှိနိုင်တဲ့အတွက်စိုးရိမ်မကင်းဖြစ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာညှိနှိုင်းရေးယုံအိုချာရန်ကုန်ရုံးခွဲကပြောခွင့်ရပုဂ္ဂိုလ်ပြဲပယ်ရွန်ကမနေ့ကအခုလိုပြောပါတယ
် But our concern right now is that the waters are flowing south towards the large
အခုကျွန်တော်တို့အစိုးရအဆုံးကတော့မြစ်တွေတောင်ပိုင်းကိုစီးဆင်းလာတဲ့အတွက်မြေဝကျွန်းပေါ်ဒေသမှာမြစ်ရေအမြင့်စိုးရင်ရေမှတ်ကျော်လာမယ်ဆိုရင်ဒုတိယအကြိမ်မြောက်ရေကြီးမဲ့အခြေအနေကိုရင်ဆိုင်ရနိုင်ပါတယ
်ရေဘေးဒဏ်ဆိုးရွားတဲ့ဒေသတွေမှာလမ်းပန်းဆက်သွယ်ရေးအခက်အခဲတွေရှိနေပေမဲ့လည်းကုလသမဂ္ဂအကဲဖြတ်တွက်ချက်ရေးအဖွဲ့တွေဟာစူးစမ်းပြီးအရောက်သွားခဲ့ကြတယ်လို့သူကပြောပါတယ
် Well the assessment teams had a real hard time reaching some of these areas the road
တချို့နေရာတွေကိုသွားဖို့အကဲဖြတ်တွက်ချက်ရေးအဖွဲ့တွေအတွက်အခက်အခဲတွေအများကြီးရှိပါတယ်ခီးလန်းတော်တော်များများမှာရေကြီးနေသေးရှိတာကြောင့်ဝင်တန်းတွေအနေနဲ့စီတွေနဲ့သွားကြရသလိုရေစည်းတန်တဲ့နေရာတွေမှာအန္တရာယ်ရှိတာကြောင့်နောက်ပြန်ထွက်ခဲ့ရတာမျိုးတွေရှိပါတယ်နေရာတော်တော်များများကိုလေကြောင်းကနေပဲသွားပြီးတော့ကြည့်နိုင်တာပါမြန်မာဆိုရကသူတို့ရဲ့ရဟတ်ရင်တွေနဲ့မော်တော်လှီတွေကိုအသုံးပြုဖို့ခွင့်ပြုထားပါတယ
်။ဒါပြင်လက်ရှိရေဘေးကယ်ဆယ်ကူညီရေးတွေမှာအစိုးရရဲ့ဦးစီးဆောင်ရွက်မှုတွေကိုလည်းသူကအတိအမှတ်ပြုပြောခဲ့ပါတယ်။အလားတူမြန်မာနိုင်ငံကရေဘေးဒဏ်တင့်လူထုအတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးဖို့စီစဉ်နေပြီလို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမနေ့ကမလေးရှားနိုင်ငံကိုရောက်ရှိနေချိန်မှာပြောသွားပါတယ်။ဩစတြေးလျအပါအဝင်ထိုင်းနဲ့တရုတ်အစိုးရတွေကလည်းမြန်မာရေဘေးဒုက္ခသည်တွေကိုကူညီရေးမှာရံမုံငွေတွေကိုထောက်ပံ့သွားမှာဖြစ်တယ်လို့လည်းအတီးတီးထုတ်ပြန်ကြေညာခဲ့ပါတယ်ရှင်